KIO ကချင်လွတ်မြောက်ရေးအဖွဲ့ဌာနချုပ်ရှိရာလိုက်စာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်းစုံညီလာခံကျင်းပနေပြီးတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးကြိုးပမ်းနေကြပေမဲ့ကချင်ဒေသကစစ်ပြေးဒုက္ခသည်တွေအတွက်တော့နေရက်ပြန်ရေးအခက်အခဲတွေရှိနေဆဲဖြစ်တယ်လို့ကချင်ဒုက္ခသည်တွေကိုကူညီဆောင်ရှောက်ပေးနေတဲ့အဖွဲ့ကပြောပါရယ်ကချင်နှစ်ချင်းအဖွဲ့ချုပ်ရဲ့ထွေထွေအတွင်းရေးမှူးချုပ်ဒေါက်တာဆမ်ဆန်ခလမ်ဟာကချင်ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အမေရိကန်အာဏာပိုင်တွေကိုရှင်းပြဆွေးနွေးဖို့အခုဝါရှင်တန် DC ကိုရောက်နေတာပါကချင်ဒုက္ခသည်တွေအနေနဲ့နေရက်ကိုဘေးကင်းလုံခြုံစွာပြန်နိုင်ဖို့စစ်မှတ်ဖြစ်နေတဲ့နှစ်ဖက်စလုံးကအာမခံချက်ခိုင်ခိုင်မာမာပေးဖို့လိုမယ်လို့ဒေါက်တာဆမ်ဆန်ခလမ်က VOA ကိုပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့ကိုသားညိုကဆက်ပြီးတော့ပြောပြပေးပါရှင်
So the IDP area resettlement program they were not. So we didn't see a cool the pilot project so you might you are trying to make case study ma. So the IDP area sanda ma pa ba ne lou la da myo chit khe lo shin yin di so yin bo ya shi le so le a chang ni wo sui le ba de.
Sanda ma pa ba ne thru a ku a pya a tin pyan mi lo nia ri shwe khai ni lo la.
At khu lo a tin ma shwe khai mi me le.အဲ့လိုအခြေအနေမျိုးဖြစ်လာနိုင်တယ်ဆိုတာကျွန်တော်တို့မြင်နေတယ်။ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့ဒီ IPP တွေရဲ့စိတ်ကပေါ်ထောက်ကိုကျွန်တော်တို့ကအသေးစိတ်နားလည်တယ်။စစ်တပ်တွေကရှင်းရော်ဒီမှာစနစ်ထက်စနစ်များလာတော့ IPP တွေကဘလို့မှပြန်ဖို့သူတို့စိတ်ထဲမှာစုံပြတ်ချက်မချနိုင်ဘူး။ကျွန်တော်တို့ကအဲ့ဒါကိုစိုးရင်ပြီးမှအဲ့ဒီကိစ္စနဲ့လာပြီးမှဒီမှာတွေ့ဆုံပြောဆိုခြင်း
ကူကျွန်တော်တို့တရားကြောင်ကချင်း KIO အဖွဲ့စည်းနဲ့မြန်မာအစိုးရနဲ့ငင်းငယ်ကြီးဆွေးနွေးနေတာရှိပါတယ်ခင်ဗျာအဲ့တော့ဆွေးနွေးနေတဲ့အလားအလာကဒီကချင်းဒုက္ခသည်တွေဘက်ကရောဘယ်လိုများမြင်လဲအချင်းဒီကောင်းလာနိုင်လားပြန်ဖို့အတွက်အလားအလာတွေရှိနေပြီလား
အဲကျွန်တော်ထင်တာတော့ဒီဆွေးနွေးပွဲကတကယ်လို့ nationwide ceasefire ဖြစ်ရင်တောင်မှ IDP ပြန်ဖို့ကိစ္စကတော့တော်တော်ကိုဆွေးနွေးရအောင်လို့ကျွန်တော်ထင်ပါတယ်
ဘာခက်ခဲဖြစ်နေလို့လဲခင်ဗျာဒီဒုက္ခသည်တွေပြန်ဖို့အတွက်ဘာတွေများအဓိကခက်ခဲရှိလို့လဲ
အာကျွန်တော်ဒီကြောက်စိတ်တွေပေါ့ဗျာလွန်ခဲ့တဲ့နှစ်နှစ်ကာလအတွင်းမှာအပြစ်ခတ်မှုတွေတေချေမှုတွေရက်ဆက်မှုတွေတော့ဒီခံရတဲ့ဒီအတွေ့အကြုံလေးတွေကအဲ့ဒီဒုက္ခသည်စခန်းမှာရှိတဲ့အာပြည်သူတွေရဲ့စိတ်ထဲမှာဒါကတော့ဒီအများအားကြံ့ရင်းနေကြတယ်ဒါကြောင့်မလို့အာ nationwide ceasefire ဖြစ်လာရင်တော့မှစစ်တပ်ရဲ့ဒီတပ်ဆုပ်မှုပေါ်တော့အာမူလဒေသရင်းကိုပြန်ပြီးမှမတွိုင်းရင်တော့အဲဒီရွာကလူတွေကတော့ပြန်ရဲမှာမဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်ပါတယ်
ဟုတ်ကဲ့အခုကဒီကချင်ဒုက္ခသည်တွေအခုလိုစိုးရိမ်စိတ်ဖြစ်နေတာတွေကြောက်ရွံ့မှုဖြစ်နေတာတွေဒီအခြေအနေနဲ့ပတ်သက်လို့ရော KIU ကောဘယ်လိုများဖြေရှင်းပေးနိုင်မလဲ KIU ကလာတွေ့ပြီးတော့စကားပြောတာရှိပါလား
အာ KIU ကတော့သူညချင်းနာကိုရောက်တဲ့အချိန်မှာတော့ဒီ government control area မှာရှိတဲ့PMD ကိုသူလာပြီးမှဟိုပြောပြတာတွေတော့ရှိပါတယ်အဲဒါပေမဲ့ကျွန်တော်ထင်ပါတယ် PA ကပြောပြပေးမယ်လေအခုနပြောတဲ့အတိုင်းယုံကြည်စိတ်ချလောက်တဲ့ဒီမျက်မြင်သက်တွေပေါ့ဒီ IDP တွေမတွေ့သေးတာတော့အဲသူရဲ့စိတ်လုံခြုံမှုရမယ်လို့တော့ကျွန်တော်မထင်ဘူ
းဟုတ်ကဲ့မျက်မြင်ကိုတွေ့ဆိုတော့ဘယ်လိုအခြေအနေမျိုးကိုပြောရလဲခင်ဗျာ
ဥပမာဒီကိုပြန်မဲ့ရွာမှာဒီတပ်စခန်းနေမရှိဘူးဆိုတော့ဒါမျက်မြင်သက်တွေပေါ့ဗျာ
တပ်စခန်းနေဆိုတာမြန်မာတပ်စခန်းပြောတာလား KIO ဘက်ကတပ်စခန်းနေပြောတ
ာအဲဟုတ်တယ်ဒီမြန်မာတပ်စခန်းရောဒီ KIO တပ်စခန်းရောပေါ့
အခုဒီဒုက္ခသည်တွေကဘယ်လောက်လောက်ရှိပါလဲခင်ဗျာ
ဒီအစိုးရ control area မှာ3000နီးပါးရှိပါတယ်နေဆက် data တလျှောက်မှာတော့6000ကျော် 9000 နီးပါးရှိပြီးမှဒီတောမှာတောင်တွေထဲမှာဒီမရောက်နိုင်တဲ့လူကတော့2000ကျော် 3000 နီးပါးရှိပါတယ်
ဒီအစိုးရထိန်းချုပ်ထားတဲ့နေရာမှာရှိတဲ့ဒုက္ခသည်တွေကိုတော့ကုလသမဂ္ဂကကူညီပေးနိုင်ရင်တခြားထွက်ပြေးနေရတဲ့တောတောင်ထဲမှာပုံအောင်နေတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ရောဘယ်သူများအကူအညီပေးမှာလဲ
။ကျွန်တော်တို့ KBC နဲ့ direct အဲ့ဒီနေရာတွေကိုသွားရောက်ပြီးမှကျွန်တော်တို့ကူညီပံ့ပိုးပေးနေပါတယ
်။ဟုတ်ကဲ့အဲ့လိုသွားတဲ့နေရာမှာတော့အခက်အခဲအတားအဆီးတွေအနှောက်အယှက်ပြီးတာမျိုးတွေကျွန်းလာတ
ာ။အာခင်ကတော့ရှိပါတယ်။ဒီခင်ကတော့ဒီအစိုးရတပ်တွေကတော့ဒါဟိုအခွင့်ပြုချက်တွေအစစ်အစစ်ယူရတာပေါ့။အခုလည်းအဲ့ဒီထောက်ခံချက်တွေနဲ့ပဲကျွန်တော်တို့တွားနေရပါတယ
်အခုကချင်း KIO အဖွဲ့စည်းနဲ့မြန်မာဆွေးရနဲ့စကားပြောနေတဲ့ပြစ်ခတ်ရစေးကိစ္စတွေဆွေးနွေးနေတယ်ဒီကိစ္စနဲ့ပတ်သက်လို့ကဒုက္ခသည်တွေကြားထဲမှာနောက်ဒုက္ခသည်ကိစ္စတွေကူညီဆောင်ရွက်ပေးနေတဲ့ဒေါက်တာဆမ်ဆောင်တို့လူမျိုးတွေပေါ့ဘယ်လောက်ထိယုံကြည်အားထားမှုရှိပါလဲဒီဆွေးနွေးပွဲတွေကို
အာကျွန်တော်ကတော့ဒီအခုဒီ UNFC အခုလေဆာမလုံးနေတဲ့စီဝေးကတော့ဒါကျွန်တော်တို့ဒီတိုင်းသားများရဲ့ဒီခြေလမ်းအပြစ်တစ်ခုလို့မြင်ပါတယ်ဘာကြောင့်လဲဆိုတော့လွန်ခဲ့တဲ့ဒီပင်လုံစာချုပ်ပင်လုံညီလာခံလုံးကလို့ပေါ့တိုင်းသားတွေရဲ့ဒီစူးစီးမှုရတဲ့အင်အားတခုလိုပဲမြင်ပါတယ်အဲ့ဒီအင်အားရရှိတဲ့အဖြစ်ကိုကျွန်တော်ဒီပြည်တော်စုငြိမ်းချမ်းရေး အဖွဲ့ဦးအောင်မင်းတို့အဝင်းကြီးဦးအောင်မင်းတို့ရဲ့ response ကတော့ဘယ်လိုလာမလဲတော့ဒါစောင့်ကြည့်ရအောင်ပါပေါ့
နှစ်ချင်းအဖွဲ့ချုပ်ရဲ့အထွေထွေတွင်ရေးမှူးချုပ်ဒေါက်တာဆမ်ဆန်ခလမ်ကိုကိုသားညုံဆက်သွယ်မေးမြန်းခဲ့တာပါ